Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2016ခုနှစ်မေလ21ရက်စနေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ18 19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညနေခင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ကမ္ဘာတစ်ပါးစားသုံးသူတွေရဲ့ငွေကြေးသုံးစွဲမှုဟာအရန်ကိုကြာဆင်းနေတယ်လို့ဂျပန်နိုင်ငံမှာကျင်းပနေတဲ့စက်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့ဗဏ္ဍာရေးဝန်ကြီးတွေကပြောလိုက်ပါတယ်မြေထဲပင်လယ်ထဲမှာပြတ်ကျသွားတဲ့အီဂျစ်ခီးတဲ့တင်လင်းဟာပြတ်မကျခင်မှာမိခိုးတွေထွက်လာခဲ့တာကိုသိခဲ့ရတယ်လို့အီဂျစ်ကပြောပါတယ်သမရဥပမာမရောက်ခင်မှာပဲဗီယက်နမ်နိုင်ငံကသူတို့ရဲ့တတန်းအကြဆုံးနိုင်ငံရေးအကျဉ်းသားတွေကအူကိုပြန်လွှတ်ပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းနားဆင်ရဖို့ရှိတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မြင်မြန်ချက်တွေထဲမှာဆိုရင်ဘင်္ဂလားပင်လယ်ော်အနောက်အလယ်ပိုင်းမှာဖြစ်နေတဲ့ဆိုင်ကလုန်းရွန်နူဟာမြန်မာနိုင်ငံပြည်နယ်တချို့ကိုစတင်ရိုက်ခတ်နေပြီဖြစ်လို့မုံတိုင်းပညာပေးသတိပေးချက်တွေလိုက်နာကြဖို့လူကယ်ပြန်ဝန်ကြီးဌာနကတိုက်တွန်းနေပါတယ
်သတင်းပေးရတဲ့မိုးလီဝဒတတိယနေ့လို့နော်ဒီလိုအကြီးအကျယ်တို့ဒါရီနားဆင်ပြီးတို့တာပေါ့ဒီဒီလေးကလေအချိန်ကြီးကညဒီဒီလေးတောက်လျှောက်ကျွန်တော်တို့ထည့်နေတာရှိပါတယ် MRD
ကဲဆယ်ရေးဝင်ကြီးဦးဝင်းမြန်ရဲ့ပြောကြားချက်နဲ့အတူရခိုင်နဲ့ချင်းပြည်နယ်တို့ဘက်ကစတင်ဝင်ရောက်နေတဲ့မုံတိုင်းသတင်းကိုထုတ်လွှင့်ပေးပါမယ်ရန်ကုန်တိုင်းဒေသကြီးအတွင်းတရားဥပဒေစိုးမိုးရေးဦးစားပေးဆောင်ရွက်ဖို့အတွက်ရန်ကုန်တိုင်းရတပ်ဖွဲ့ကိုတိုင်းဝင်ကြီးချုပ်ရဲ့အမှားစကားနဲ့အတူမြမစာပေလောကမှာထင်ရှားတဲ့တန်ကာတော်စာရေးဆရာကိုပညာအမရပူရရဲ့နာရီသတင်းနဲ့အန်တီမဇာဗနာအခမ်းအနားကျင်းပမယ့်အချိန်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒီလိုထူးခြားတဲ့သတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့ကိုရန်နိုင်နဲ့ကိုရဲကောင်တို့ကပြောပြပါမယ်ရှင
်။အီရန်နိုင်ငံဘက်ဂဒမ်မြို့ကလုံခြုံရေးအထူးတင်းကျပ်ထားတဲ့နိုင်ငံတကာဇုံမှာတောက်ချနေတုန်းကဆန္ဒပြသူတွေအတင်းဝင်ရောက်ဖို့ကြိုးပမ်းခဲ့ပြီးတင်းမာမှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုဒီကနေ့မနက်အစောပိုင်းမှာတော့အခြေအနေတွေပြန်တည်ငြိမ်လာပါတယ်။နိုင်ငံကရဲ့ဇုံရဲ့ဝေဟင်မှာလည်းရဟယင်တွေပြန်တန်းနေပါတယ်။တောက်ကြနေနေလေကလုံခြုံရေးတောက်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုမျက်ရည်ရုံပုံးတွေတကယ်ကြီးစံအစ်စ်တွေနဲ့ပြစ်ခတ်နေနေခဲ့တာကြောင့်နာရရတဲ့သူတွေလည်းရှိခဲ့ပါတယ်။ဆန္ဒပြသူတွေကတော့လက်နက်တွေနဲ့ပြန်လာမယ်ဆိုပြီးတော့ကြုံဝါပြောဆိုသွားခဲ့ပါတယ်။ဒီတဲကအများစုဟာရှီယာဘာသာရေးကောင်းဆောင်မော့ဒါဒါအယ်ဆဒါရဲ့အဖွဲ့ဝင်တွေဖြစ်ကြပါတယ်။အယ်ဆဒါကတော့ဒီဆန္ဒပြမှုကိုထောက်ခံပြောကြားလိုက်ပြီးအစိုးရအပေါ်မှာလူလူရဲ့တော်လှန်မှုဖြစ်တယ်လို့လည်းပြောလိုက်ပါတယ်ဆန္ဒပြသူတွေကဝန်ကြီးချုပ်ယုံအပါအဝင်အစိုးရအဆောက်အုံတော်များများကိုချိုးဖျက်ဝင်ရောက်ခဲ့ပြီးတဲ့နောက်အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကလည်းဒီတောက်ကြနေကဆန္ဒပြမှုကိုပြစ်တယ်ရှုတ်ချခဲ့ပါတယ်အစိုးရအဖွဲ့အစည်းတွေတဲကိုထိုးဖောက်ဝင်ရောက်ပြီးတော့အများပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးတာဟာလက်ခံနိုင်စရာမရှိသလိုသူ့အနေနဲ့ဒါကိုတီးခံမှာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်ခင်ဗျာ
ကြာသပတေးနေ့အစောပိုင်းကအီဂျစ်လေကြောင်းလိုင်းပိုင်း Flight 804လေယာဉ်ဟာမြေထဲပင်လယ်ထဲကိုထိုးကျမသွားခင်မိနစ်ပိုင်းအလိုမှာလေယာဉ်ကိုယ်တည်းထဲမှာမိခိုးအချက်ပေးသံတွေပေါ်ထွက်ခဲ့တယ်လို့လေယာဉ်ရဲ့ပြန်တမ်းမှုမှတ်တမ်းအချက်လက်တွေအရသိရပါတယ်။လေကြောင်းလိုင်းလုပ်ငန်းဆိုင်ရာသတင်းတွေကိုဖော်ပြပေးနေတဲ့ The Aviation Herald website ကဖော်ပြခဲ့တဲ့အချက်လက်တွေအရလေယာဉ်ပြတ်မကျခင်လေးတင်မှာရေအိမ်ထဲကမိခိုးအချက်ပေးခေါင်းလောင်းကထမြီခဲ့တာကိုပြသနေတယ်လို့သိရပါတယ်။လေယာဉ်ပြန်တမ်းမှုမှတ်တမ်းတွေအရမြေပြင်ကနေရယူနိုင်တဲ့ ECAS လို့ခေါ်တဲ့ဆက်သွယ်ရေးစနစ်အရရရှိထားတဲ့အချက်လက်တွေအရဆိုရင်တော့ဒေတာစံတော်ချိန်မနက်ပိုင်း 2:26 မိနစ်မှာရေအိမ်ထဲကမိခိုးတွေထွက်လာတာတွေ့ရတယ်လို့အဲ့ဒီ Aviation Herald လေကြောင်းဆိုင်အလေကြောင်းလိုင်းဆိုင်ရာသတင်းဝက်ဆိုင်မှာဖော်ပြထားပါတယ်။အဲ့ဒီနောက်10မိနစ်လောက်ကြာမှာတော့နောက်ထပ်မိခိုးအချက်ပေးခေါင်းလောင်းထမိခဲ့ပြီးအဲ့ဒီနောက်ထပ်2မိနစ်ကြာမှာတော့လေယာဉ်ရဲ့လျှက်စစ်ဆက်ခံအနီးမှာမိခိုးဓာတ်မဟုတ်မီးလောင်ခဲ့တယ်ဆိုတာကို ECAS ကနောက်ဆုံးသတိပေးချက်ရရှိထားပါတယ်။အခုလိုသတိပေးချက်ရရှိတယ်ဆိုတာကိုပြင်သစ်လေကြောင်းလုံခြုံရေးဌာနကအတည်ပြုပါတယ်။ဒါမဲ့လို့လေရင်ပြန်တမ်းမှုမှတ်တမ်းအချက်လက်ဒါမှမဟုတ်အပိုင်းစာတွေကိုမတွေ့ရမချင်းတော့လေရင်ပြတ်ကျတဲ့အကြောင်းရင်းကိုကောက်ချက်ချဖို့စော်လွန်းသေးတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံကပူးမြို့မြောက်ပိုင်းမှာမြောက်အတ္တလန္တိတ်စစ်စာချုပ်နီတိုးအဖွဲ့ရဲ့ကားစင်းကိုအသေးခံဘုံခွဲသမားတဦးကတိုက်ခိုက်ခဲ့တယ်လို့အာဖဂန်မှာရှိတဲ့နီတိုးညွန်မောင်းတပ်ဖွဲ့ကပြောလိုက်ပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာတော့မရှိဘူးလို့လည်းဆိုပါတယ်။ဒီတိုက်ခိုက်မှုဟာအာဖဂန်မြို့တော်ကပူးနဲ့မိုင်40လောက်ဝေးတဲ့နေရာကဘာဂရန်ခရိုင်မှာဖြစ်ခဲ့တာဖြစ်ပြီးတော့အဲ့ဒီခရိုင်ဟာအာဖဂန်မှာအမေရိကန်ရဲ့အကြီးဆုံးလေတပ်အခြေစိုက်စခန်းရှိတဲ့နေရာလည်းဖြစ်ပါတယ်။အမေရိကန်နဲ့မဟာမိတ်တပ်တွေရဲ့ရင်နှန်းကိုအသေးခံဘုံခွဲတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇ Zabiullah Mujahid ကစောပိုင်းမှာပြောပါတယ်ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသေဆုံးတာတွေအများပြားရှိခဲ့တယ်လို့ကားတွေလည်းပျက်စီးသွားခဲ့တယ်လို့သူကပြောပါတယ်ဒီလိုမျိုးတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တာလီဘန်တွေဟာမကြာခဏဆိုသလိုချက်ကားပြောဆိုတာတွေလုပ်နေရှိတယ်လို့လည်းဆိုပါတယ်နေတိုးအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးနဲ့မဟာမိတ်တွေကအာဖဂန်တပ်ဖွဲ့တွေကိုလက်ချင်းတင်နန်းပေးနေတဲ့ Resolute Support လုပ်ငန်းတွေကို2016အလွန်ထိထပ်တိုးသွားဖို့သဘောတူပြီးတဲ့နောက်စနေနေ့ကဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ပြည်ပတပ်ဖွဲ့တွေအာဖဂန်ကနေထွက်ခွာပြီးအာဖဂနစ္စတန်နိုင်ငံကိုအစ္စလာမစ်နိုင်ငံတော်အဖြစ်မထူထောင်မချင်းအကြမ်းဖက်တိုက်ခိုက်တာတွေကိုဆက်လုပ်သွားမယ်လို့တာလီဘန်အဖွဲ့ကပြောပါတယ်ခင်ဗျာ
။ Republican သမ္မတလောင်းဖြစ်ဖို့တေချာလောက်ဖြစ်နေတဲ့ Donald Trump ဟာအမေရိကန်နိုင်ငံမှာလက်နက်ကင်ဆောင်ခွင့်ရရည်အတွက်ဥဆောင်လှုပ်ရှားနေတဲ့ National Rifle Association ရဲ့ထောက်ခံမှုကိုရခဲ့ပြီးတဲ့နောက်လက်နက်ကင်ဆောင်ခွင့်နဲ့ဆိုင်တဲ့ကိစ္စတွေကိုပြောဆိုပြီးပြိုင်ဘက်ဒီမိုကရက်သမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေတဲ့ Hillary Clinton ကိုတိုက်ခိုက်လာခဲ့ပါတယ်။လက်နက်ထိန်းချုပ်ရေးကိစ္စကိုမဲဆွယ်စည်းရုံးရေးလှုပ်ရှားမှုရဲ့အဓိကကြတဲ့အစိတ်ပိုင်းဖြစ်ပြုလုပ်ဖို့ဆုံးဖြတ်လိုက်တဲ့ Clinton ဟာလက်နက်ကင်တိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေဆုံးရှုံးသွားတဲ့မိဘတွေနဲ့စနေနေ့ကတွေ့ဆုံခဲ့တာပါ။ဒီထဲမှာ2012ခုနှစ်ကအသက်ခံရပြီးအမေရိကန်နိုင်ငံမှာလူသိအများဆုံးမှုခင်းတစ်ခုဖြစ်သွားတဲ့လက်နက်မဲ့လူမဲဆယ်ကျော်သက် Travon Martin ရဲ့မိခင်လည်းပါဝင်ပါတယ်။ Donald Trump က Hillary ရဲ့Hillary ဟာမှုခင်းထူပြောလာတဲ့ရက်ကွက်တွေမှာနေရတဲ့အမေရိကန်ပြည်သူတွေကိုလက်နက်မဲ့ဖြစ်အောင်လုပ်နေတယ်လို့ပြောဆိုခဲ့ပါတယ်။ Clinton ကသူမအနေနဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့လက်နက်ကင်ဆောင်ခွင့်ကိုထောက်ခံပါတယ်။ဒါပေမဲ့မတမာသူတွေလက်ထဲကိုလက်နက်တွေရောက်မသွားအောင်လက်နက်ဝယ်ယူသူရဲ့နောက်ကျောင်းဆက်ဆေးတာနဲ့စတင်တိုက်ခိုက်ဖို့အတွက်အသုံးပြုနိုင်တဲ့လက်နက်တွေကိုပိတ်ပင်တာအပါအဝင်ဘေကင်းလုံခြုံရေးလှုပ်ဆောင်ချက်တွေကိုတိုးချဲ့လှုပ်ဆောင်ဖို့လိုတယ်လို့ပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
။ UAE ဘေးကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်။
ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ကမ္ဘာတဝန်းစားသုံးသူတွေရဲ့ငွေကြေးသုံးစွဲမှုဟာအရန်ကိုကျဆင်းနေတယ်လို့ဂျပန်နိုင်ငံမှာကျင်းပနေတဲ့စက်မှုထိပ်သီးနိုင်ငံ9နိုင်ငံအစည်းအဝေးမှာတက်ရောက်နေတဲ့ဗန္ဒာရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။စားသုံးသူတွေဘက်ကအခုလိုသူတို့ခက်ရှာထားတဲ့ငွေတွေသုံးစွဲမှုကျဆင်းလာတဲ့နေရာမှာအကြောင်းမျိုးရှိနေပြီးတော့တချို့ကသူတို့ရဲ့အသုံးစရိတ်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ပြီးဝယ်ယူသုံးစွဲတာတွေကိုကန့်သတ်လိုက်တာရှိသလိုတချို့ကလည်းအပိုစုထားတဲ့ငွေမရှိတာကြောင့်ဒါမှမဟုတ်ဝယ်ယူသုံးစွဲတာမလုပ်ဘဲပို့ပြီးတော့စုလာတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။စားသုံးသူတွေဘက်ကအခုလိုငွေကြေးသုံးစွဲဖို့တွန်းဆုတ်လာတာကြောင့်ကမ္ဘာတဝန်းမှာလည်းအဲ့ဒီရဲ့အကျိုးဆက်တွေကိုခံလာနေရပါတယ်။ဗနာရေးနဲ့ပတ်သက်ပြီးစားသုံးသူတွေရဲ့ရှေးဟိုးဆန်လွတ်တဲ့နီလန်းတွေကကမ္ဘာတဝန်းစီးပွားရေးအကျက်ရိုက်တာတွေကိုဥတီလာနေတယ်လို့G7 အဖွဲ့ရဲ့ဗန္ဒာရေးဝန်ကြီးတွေကပြောပါတယ်ကုမ္ပဏီတွေနဲ့ဆက်ယုံတွေကစားသုံးသူတွေအတွက်ကုန်ပစ္စည်းတွေထုတ်လုပ်နေပေမဲ့စားသုံးသူတွေဘက်ကဝယ်ယူသုံးစွဲမှုမရှိဘူးလို့လည်းပြောပါတယ်ဝယ်လိုအားမရှိဘဲဖြစ်နေပြီးဒါကကမ္ဘာတဝန်းမှာအကြီးဆုံးရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့ဂျပန်ဗန္ဒာရေးဝန်ကြီးတာရိုအာဆူကပြောပါတယ်အမေရိကန်ဗန္ဒာရေးဝန်ကြီးဂျက်လူးကလည်းအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့စီးပွားရေးကြီးထွားလာစေဖို့အတွက်သူတို့မှာရှိတဲ့ဘယ်လိုမူဝါဒမျိုးကိုမဆိုအသုံးပြုတင်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
စနေနေ့ကအမေရိကန်သမ္မတဘာရက်အိုဘားမားဟာတပတ်ကြာအာရှနှစ်နိုင်ငံခရီးစဉ်ကိုစတင်ခဲ့ရမှာပထမဆုံးနျူကလ িয়ার ဘုံးကျဲခံရတဲ့နေရာဖြစ်တဲ့ဟီရိုရှိမာမြို့ကိုတွားရောက်မှာဖြစ်ပါတယ်။အိုဘားမားအနေနဲ့သူ့ရဲ့ဆယ်ကြိမ်မြောက်အာရှခရီးစဉ်ကိုမေလ21ရက်နေ့ကနေ28ရက်နေ့အထိဗီယက်နမ်နိုင်ငံနဲ့ဂျပန်နိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။ဒီခရီးစဉ်မှာအိုဘားမားရဲ့အမေရိကန်ရဲ့အာရှနဲ့ပစိဖိတ်ဒေသကိုအင်အားချိန်ခွင်ရှာမျှအောင်ကြိုးပမ်းအထောက်အမှုတွေကိုထင်အားပြသနေတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ဒီဒေသကနိုင်ငံတွေနဲ့ပြည်သူတွေရဲ့တန်တမာရေးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေကိုမြင့်တင်ဖို့ယူရတာဖြစ်တယ်လို့အင်ဘီရောကကြေညာချက်မှာဖော်ပြထားပါတယ်။သမ္မတအိုဘားမားဟာမေလ21ရက်နေ့နေ့လယ်ခင်းမှာဝါရှင်တန်ကနေထွက်ခွာပြီးမေလ23ရက်နေ့မှာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုရောက်ရှိမှာဖြစ်ပါတယ်။အဲဒီနောက်ဗီယက်နမ်ခေါင်းဆောင်အနေနဲ့တွေ့ဆုံပြီးအမေရိကန်ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲဒီနောက်ဟနွိုင်းမြို့နဲ့ဟိုချီမင်းစီးတီးမြို့တွေမှာပြုလုပ်မဲ့အခမ်းအနားတွေကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်မေလ25ရက်နေ့မှာဂျပန်နိုင်ငံကိုလက်ထောက်ခွာမှာဖြစ်ပါတယ်အဲ့ဒီနောက်မေလ26ရက်နေ့28ရက်နေ့တွေမှာဂျပန်နိုင်ငံ အစ္စရှိမာမှာပြုလုပ်မဲ့ G7 စမှုထိပ်သီး9နိုင်ငံညီလာခံကိုတက်ရောက်မှာဖြစ်ပြီးဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့အတူဟီရိုရှိမာကိုတမိုင်းဝင်ခီးစဉ်အဖြစ်တွားရောက်မှာဖြစ်ပါတယ
်ဗီယက်နမ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်နဲ့ရောက်လာမဲ့အမေရိကန်သမ္မတဩဘားမားမရောက်ခင်လေးမှာပဲဗီယက်နမ်နိုင်ငံကတက်တန်းအရှိကြာဆုံးနိုင်ငံရေးကျင်းသားတွေကတဦးကိုပြန်လွှတ်ပေးလိုက်ပါတယ်ခရစ်ယန်ကက်သလစ်တရားဟောဆရာငွေဝင်ဗန်လိုင်းဟာတောက်ကြနေ့ကပြန်လွှတ်လာပြီလို့သူ့မိသားစုဝင်တွေကပြောပါတယ်ငွေဗန်လိုင်းဟာဗီယက်နမ်နိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့ထောက်ခံအားပေးခဲ့တဲ့အတွက်လွန်ခဲ့တဲ့10စုနှစ်နှစ်ခုအတွင်းနှစ်အတော်ကြာဖမ်းဆီးခံရတာတွေနေကြေကျုပ်ကြခံရတာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့သူ့ကိုလွှတ်ပေးလိုက်တာဟာယာယီသာဖြစ်နိုင်ပြီးတော့သူ့ကိုပြစ်ဒဏ် 10 နှစ်ချထားတာကိုပြည့်အောင်ဩဂတ်လ10ရက်နေ့မှာအကျဉ်းတောင်တွေကိုပြန်သွားရနိုင်တယ်လို့ငွေဗန်လိုင်းရဲ့ညီမဖြစ်သူကပြောပါတယ်ခင်ဗျာ။
တောက်ကြနေမနက်ကဘင်္ဂလားဒေ့ရှ်နိုင်ငံအနောက်ပိုင်းမှာဆေးဆရာတဦးဟာသူ့ဆေးကန်းကိုသွားနေစဉ်မှာဓာတ်နဲ့ခုတ်သက်ခံလိုက်ရပါတယ်။ IS သွေးကြွအဖွဲ့ကအင်တာနက်မှာထုတ်ပြန်တဲ့ message တစ်ခုမှာဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်တဲ့အကြောင်းဖော်ပြခဲ့ပါတယ်။ဆေးဆရာဆန်နူအာရာမန်ဟာမော်တော်ဆိုင်ကယ်နဲ့သွားနေစဉ်မှာသူ့ရဲ့ဦးခေါင်းကိုဓာတ်နဲ့ခုတ်ခံလိုက်ရတာဖြစ်တယ်လို့ရဲတွေကပြောပါတယ်။တိုက်ခိုက်သူတွေဟာလွတ်မြောက်နေစေဖြစ်ပါတယ်။ရာမန်ဟာ ISD ကစန့်ကျင်တဲ့ဘာသာရေးယုံကြည်မှုရှိတဲ့ဘောဂီတာအဆိုတော်ရဲ့ဂီတာဖြော်ပြီးပဲကိုလက်ခံကျင်းပပေးခဲ့တာကြောင့်အခုလိုပြင်ပထားတိုက်ခိုက်ခံရတာဖြစ်တယ်လို့သတင်းတွေမှာရေးသားဖော်ပြကြပါတယ်။ရာမန်အသက်ခံလိုက်ရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းဘာသာရေးကင်းလွတ်တဲ့ဘလော့ဂါတွေ၊စာရေးဆရာတွေ၊တက်ကြွလှုပ်ရှားသူတွေနဲ့အသိပညာရှင်တွေတယောက်ပြီးတယောက်အသက်ခံနေရတဲ့ဖြစ်ရပ်တွေကနောက်ဆုံးဖြစ်ရပ်တစ်ခုဖြစ်လာပါတယ်ခင်ဗျာ။
အမေရိကန်သမ္မတအင်မီတော်မှာလက်နက်ကင်ဆောင်ထားတဲ့သူတဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တဦးကပြစ်ခတ်ပြီးတရားကြားဒီကနေ့စနေနေ့မှာတော့ဝါရှင်တန်မြို့တော်ကအင်မီတော်အပြင်ဘက်မှာအခြေအနေတွေဟာအေးအေးဆေးဆေးဖြစ်နေပါတယ်လုံခြုံရေးကပြစ်ခတ်လိုက်တာကြောင့်အဲ့ဒီလက်နက်ကင်ထားတဲ့သူဟာစိုးရင်စရာကောင်းလောက်တဲ့ဒဏ်ရာတွေလည်းရသွားခဲ့ပါတယ်ဒီလူကတနက်ကိုချဖို့ညှဉ်းဆန်ခဲ့တာကြောင့်ပြစ်လိုက်တာဖြစ်တယ်လို့ရဲကပြောပါတယ်ဒီပြဿနာဖြစ်ခဲ့တဲ့အချိန်မှာတော့သမ္မတဥပမာဟာအင်မီတော်မှာရှိနေပဲခောက်သီးသွားရိုက်နေတာဖြစ်ပါတယ်ဒါပေမဲ့ဒုသမ္မတဂျိုးဘိုင်ဒန်ကတော့အင်မီတော်ထဲမှာရှိနေတယ်လို့ပြောပါတယ်ခင်ဗျာ
စနေနေ့ညနေခင်းနောက်ဆုံးရဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲကောင်တို့ပြောပြခဲ့ကြတာပါ VO American တန်ရဲ့စနေနေ့ညနေပဲအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးမုံတိုင်းသတင်းနဲ့စပါမယ်ရှင်ဘင်္ဂလားပင်လယ်ကိုဖြတ်လာတဲ့ရွန်နူပူပိုင်းမုံတိုင်းဟာအခုဆိုရင်မြန်မာနိုင်ငံချင်းပြည်နယ်စကိုင်းတိုင်းနဲ့ရခိုင်ပြည်နယ်ဘက်ကိုစတင်ရိုက်ခတ်လာနေပါပြီချင်းပြည်နယ်မှာတော့မုံတိုင်းကြောင့်မိုးတိထန်စွာရွာသွန်းပြီးမြေပြိုမှုတချို့ဖြစ်နေသလိုရခိုင်ဘက်မှာလည်းမုံတိုင်းဘေးလွတ်ရာကိုဒေသခံတွေနေရာချထားပေးနေပါတယ်။ပြည်သူလူထုအနေနဲ့မုံတိုင်းအထူးသတိပေးချက်တွေကိုအချိန်နဲ့တပြေးညီစောင့်ကြည့်နားထောင်ကြဖို့နဲ့မုံတိုင်းပညာပေးသတိပေးချက်တွေကိုလိုက်နာကြဖို့လူမှုဝန်ထမ်းပြန်လည်နေရာချထားရင်းနဲ့ကယ်ဆယ်ရေးဝန်ကြီးကတိုက်တွန်းနှိုးဆော်ပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုဘုံကတင်ပြပါမယ်ရှင်။
ဟုတ်ပါတယ်ဘင်္ဂလားပင်လယ်ော်အနောက်မြောက်ပိုင်းကဖြစ်ပေါ်လာတဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းရွန်နူးလို့အမည်ပေးထားတဲ့ဆိုင်ကလုန်းမုန်တိုင်းကြီးဟာအခုဆိုရင်တော့ဘင်္ဂလားပင်လယ်ော်ကိုဖြတ်သန်းပြီးဘင်္ဂလားဒေ့ရှ်ကုန်းတွင်းပိုင်းကို UTV စတင်ဝင်ရောက်ရိုက်ခတ်လာနေပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်စစ်တကောင်ကော့ဘဇာမြန်မာနိုင်ငံဘက်ချမ်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းစစ်တွေကြောက်ဖြူမောင်တော်မြို့တွေဘက်ကိုရွှေ့လျားပြီးတော့တိုက်ခိုက်နေပါတယ်ရွန်နူးမုန်တိုင်းဟာကုန်းတွင်းမုန်တိုင်းငယ်အဖြစ်မြန်မာနိုင်ငံဘက်ချမ်းချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကိုတိုက်ခတ်နိုင်ပြီးတော့အနီအောင်ဆင့်သတ်မှတ်ထားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမုံတိုင်းသတိပေးကြေညာချက်ကိုထုတ်ပြန်ကြေညာထားပါတယ်မြန်မာနိုင်ငံတွင်းရခိုင်ပြည်နယ်ကတော့မုံတိုင်းလမ်းကြောင်းနဲ့အနီးဆုံးဖြစ်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ဆိုင်ကလုန်းမုံတိုင်းရဲ့ရိုက်ခတ်မှုအရှိန်ကြောင့်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းအေရဝတီတိုင်းကချင်ပြည်နယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေအပြင်ကြံပြည်နယ်နဲ့တိုင်းနယ်မှာလည်းမိုးကြီးနိုင်တယ်လို့မိုးစလကထုတ်ပြန်ထားပါတယ်အခုဆိုရင်တော့မုံတိုင်းရွန်နူးရဲ့အရှိန်ကြောင့်ချင်းပြည်နယ်ဘက်မှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခိုက်နေလို့ချင်းပြည်နယ်ဖလန်းမြို့ဘက်မှာတော့ချင်းပြည်နယ်ဟာခါကလေးဖလန်းကားလမ်းမရဲ့နေရာတချို့မြေပြိုကျမှုတွေဖြစ်ပွားနေပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့ဒေသခံပြည်သူတွေအပါအဝင်ဆစ်ရှောက်ဒုက္ခသည်တွေဟာမုံတိုင်းဘေးဒဏ်ကြောင့်လွတ်မြောက်အောင်မုံတိုင်းဘေးလွတ်ရာဘေးကင်းလုံခြုံနိုင်တဲ့နေရာတွေကိုနေရာချထားပေးနေတယ်လို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA ကိုပြောပါတယ
်။အဲ့ဒါသူကမှအဲ့ဒါသူတို့တဘာဝပြည့်အဖြစ်ရောက်လာတယ်ဆိုရင်တပ်ပြည်သူတွေကိုအတိအကျမဲ့အဲ့လိုမျိုးကိစ္စတွေဖြစ်နေတဲ့အနာဂတ်ဟောင်းပြီးတော့လွတ်လွတ်ဆိုတာကိုတော့ကျွန်တော်တို့လုပ်တယ်လို့ကျွန်တော်
်
ရခိုင်ပြည်နယ်အစိုးရဘက်ကလည်းသဘာဝဘေးအန္တရာယ်ကိုခါးစည်းရင်ဆိုင်နေရတဲ့ဒေသခံရခိုင်ပြည်သူလူထုအတွက်မုံတိုင်းကယ်ဆယ်ရေးကူညီနေရချတာပေးကြိုတင်ပြင်ဆင်မှုတွေကိုစနစ်တကျဆောင်ရွက်ပေးထားတဲ့လို့မုံတိုင်းသတိပေးကြေညာချက်တွေကိုလည်းအချိန်နဲ့တပြေးညီဆောင်ရွက်ပေးဖို့အရေးကြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ဆိုတာပါပြည်သူလူထုအနေနဲ့မိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနကရုပ်မြင်သံကြားရေဒီယိုနဲ့မိမိတို့နေထိုင်ရာဒေသခံအာဏာပိုင်တွေဘက်ကအချိန်နဲ့တပြေးညီထုတ်ပြန်နေတဲ့မုံတိုင်းသတိပေးကြေညာချက်တွေနဲ့လိုက်နာရန်အချက်တွေကိုအထူးခရီးစိုက်ပြီးတော့တတိပြုကြပါကုညီကယ်ဆယ်ရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ကြပါလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကတိုက်တွန်းနှုတ်ဆော်ပါတယ
်ပြည်ထောင်စုမိုးလေဝသတရေလို့တော့အရေးပေါ်ကြီးများချက်တို့ဒါရီကိုနားဆင်ပြီးတို့တာပေါ့ပြည်သူတွေကလေအချိန်နဲ့အမျှတရေတောက်လျှောက်ကျွန်တော်တို့ထည့်နေရရှိပါတယ် MRD ကလည်းတွင်နေတယ်ရှားနီးနေနေလည်းကျွန်တော်တို့တရေတွေပို့နေတယ်ပြီနော်တကယ်တော့ဖြစ်ပြီးတော့မှလိုက်ပြီးတော့ပြန်လာတဲ့ဆိုင်ကြိုတင်ပြီးတော့လောက်ထားတဲ့ကိစ္စကိုကျွန်တော်ဥစားပြီးတော့ဆောင်ရွက်နေတယ်ပြည်သူတွေကနေပြီးတော့ပူးပေါင်းပါဝင်ဖို့လိုတယ်ပေါ့နော်ပြည်သူတွေကအတကယ်အနေနဲ့ရှိတယ်ရှိပါဆိုရင်လိုက်ရှိဖို့လိုတာပေါ့နော်ပြည်သူတွေကကျွန်တော်တို့ပြောရဲဒီကတရေပေးနေတဲ့မိုးလေဝသတရေလို့နော်အရေးပေါ်ကြီးများချက်တို့ဒါရီကိုနားဆင်နေဖို့လိုတာပေါ့ပြည်သူတွေကလေ
တချိန်ထဲမှာပဲမုံတိုင်းမတိုင်ခင်မုံတိုင်းဖြစ်နေချိန်မုံတိုင်းရိုက်ခတ်ပြီးပြည်သူလူထုကြုံလာရနိုင်တဲ့အခက်အခဲတွေကိုကုညီကယ်ဆယ်ဆောင်ရှောက်ပေးနိုင်မှုအရေးပေါ်အဖွဲ့တွေနဲ့အသင့်ပြင်ဆင်ထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရချထားရေးဝန်ကြီးဒေါက်တာဝင်းမြအေးက VOA ကိုပြောပါတယ်
ဒီတင်ကျနေတဲ့ပြည်ချင်းလို့ရှိရင်ဆက်တူရအောင်ဖက်လိုက်ဟော့တိုင်းဆိုပြီးတော့ကျွန်တော်တို့အဲဒီ6666 6444ညကြီးခွန်လာတယ်အဲဒီတိုင်းတစ်ခုကိုလေဒီဝန်ကြီးဌာနမှာပဲ Emergency Operating Center ဆိုပြီးအဲဒီမှာ24ညကြီးပြည်နေကျွန်တော်တို့သူရဲ့အရေးအနေပြီးတော့ပြန်လာကြရတယ်ပေါ့နော် EOC လို့ခေါ်တာပေါ့ Emergency Operating Center အဲဒီဟာကနေပြီးတော့ကျွန်တော်24ညကြီးစောင့်ကြည့်ရရှိတယ်နောက်ပြီးတော့ဟိုဒီချင်းနဲ့ဒီရခိုင်နဲ့မှာကျွန်တော်တို့ပြုတင်ပြီးတော့ EAW နဲ့ဟောပေါ့ဓာတ်တိုက်ကြည့်နေတာကြီးရှိတယ်လူတွေကဒီမျိုးတဲ့ကိစ္စတို့နောက်ကြီးစိမဲ့ကိစ္စတို့မုံတိုင်းညာလို့ဖြစ်လို့ရှိရင်ကြောင်းမှုနေရာစက်မှတ်ပြီးသားဖြစ်တဲ့ချက်ချင်းတို့ရွှေ့ကြတာတွေပဲလုပ်တယ်ပေါ့အဲ့တော့ကျွန်တော်တို့နောက်တစ်ခါကျရိတ်ခါနဲ့ပတ်သက်လို့ရောကျွန်တော်တို့ကရိတ်ခါတွေကိုသူ့နေရာနဲ့သူကျွန်တော်တို့ကနေပြီးတော့ဒီကယ်ကယ်ရေးတိတိရောရိတ်ခါတွေရောဖြစ်ပြီးသားတယ်ဖြစ်ပြီးသားပြီးသားရှိပါတယ်အဲ့ဒီအပြင်ကိုအဲဒီရေပေါ်လိုအပ်ခဲ့တော့ဆိုပြီးတော့ကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့မင်္ဂလာလုံးနေတဲ့စခန်းနဲ့မကွေးနေတဲ့စခန်းတွေမှာကျွန်တော်တို့ကြေကြေကြီးကြီးရှိပုံအချိန်နဲ့ရှိပုံလာတယ်လိုအပ်လို့ရှိရင်ချက်ချင်းရဟန်းရင်တို့လေလေစစ်တက်မလို့လေလေတို့နဲ့တစ်ခါတည်းတယ်မှာ
မြမပီဘတ်ချန်းကိုစတင်ရိုက်ခတ်လာနေပြီဖြစ်တဲ့ရွနုဆိုင်ကလုံးမုန်တိုင်းတန်းကြောင့်မိုးကြီးတာရေကြီးတာနဲ့ရုတ်တရက်မြေပြိုကျတာတွေဖြစ်နိုင်တာကြောင့်ကုန်းမြင့်နေပြည်သူတွေရောမြေချောင်းကမ်းနားကဘာတွေမှာနေထိုင်တဲ့ပြည်သူတွေပါဘေးလွတ်ရာကိုရှောင်ရှားကြဖို့နဲ့ငါးဖန်းဆက်လီတွေပြည်ရင်းရေချောင်းနဲ့လေချောင်းလိုင်းတွေမုန်တိုင်းသတိပြုကြဖို့ကိုမိုးလေဝသနဲ့ဇလဗေဒဦးစီးဌာနဘက်ကအဆက်မပြတ်နှိုးဆော်နေပါတယ်ရှင်
မုံတိုင်းရုံဝင်ရောက်လာနေတဲ့အခြေအနေနဲ့မုံတိုင်းလမ်းကြောင်းကြရပြည်နယ်နဲ့တိုင်းတချို့ရဲ့အခြေအနေကိုမဆုမွန်စုံစမ်းတင်ပြခဲ့တာပါအခုရန်ကုန်တိုင်းတရားဥပဒေစိုးမိုးရေးဘက်ကိုလည်းအလှည့်ပေးပါဦးမယ်ရှင်ရန်ကုန်တိုင်းဒေသကြီးအတွင်းတရားဥပဒေစိုးမိုးရေးကိုပထမဦးစားပေးလှုပ်ဆောင်ဖို့ရန်ကုန်တိုင်းရဲတပ်ဖွဲ့ဝင်တွေကိုတိုင်းဝန်ကြီးချုပ်ကမှာကြားလိုက်ပါတယ်။ပြည်သူဗဟိုပြုဝန်ဆောင်မှုပေးနိုင်တဲ့ရဲတပ်ဖွဲ့ဖြစ်ဖို့အတွက်လည်းအထူးအလေးပေးဆောင်ရွက်သွားနိုင်ဖို့ပြည်သူတွေနဲ့တသားတည်းရှိအောင်ကြင့်ကြံနေထိုင်သွားကြဖို့နဲ့လောင်ကစားလူရဲမှုတွေနဲ့ဂိုင်းကနဆန်ဆန်အုပ်စုဖွဲ့မှုတွေကိုဖမ်းဆီးအရေးယူဆောင်ရွက်နိုင်ရေးဦးစားပေးဆောင်ရွက်သွားဖို့တွေကိုလည်းတိုက်တွန်းခဲ့ပါတယ်။သတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင်။
တိုင်းဆိုရတဲ့အနေနဲ့တရားဥပဒေစိုးမိုးရေးကိုနံပါတ်1ဦးစားပေးအနေနဲ့လှုပ်ဆောင်သွားမှာဖြစ်တာကြောင့်ပြည်သူ့ဗဟိုပြုဝန်ဆောင်မှုပေးနိုင်တဲ့ရဲတပ်ဖွဲ့ဖြစ်ဖို့အတွက်အထူးလေးပေးလှုပ်ဆောင်ဖို့နဲ့ပြည်သူတွေနဲ့တသားတည်းရှိအောင်လှုပ်ဆောင်ကြဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီကနေ့မြန်မာနိုင်ငံရဲတပ်ဝန်ဆောင်မှုရှေ့ရှုလုပ်ငန်းစဉ်များရှင်းလင်းပွဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကိုခုလိုမှာကြားခဲ့တာပါထိရောက်တဲ့ဥပဒေစိုးမိုးဖို့နည်းမြေနိုင်နှင်းဖို့အတွက်ရဲတပ်ဖွဲ့တွေအနေနဲ့လှုပ်ဆောင်ကြဖို့လည်းတိုက်တွန်းခဲ့ပါသေးတယ်
ဥပဒေစိုးမိုးနိုင်ဖို့အတွက်ထိရောက်တဲ့ဥပဒေစိုးမိုးရေးဖြစ်ရေးအတွက်နည်းမျိုးကိုကျွန်တော်တို့နင်းနိုင်ဖို့လိုပါတယ်ပြည်သူလူထုကဘာတွေကိုလိုလားနေတာလဲဆိုလောင်းကစားတွေအရက်ဆိုင်တွေမတရားမှုတွေကိုအုပ်စုလိုက်ကျူးလွန်နေတဲ့သူတွေကျူးကျော်အင်ယာတွေကိုစီးပွားပြစ်လို့လုပ်နေတဲ့ဒိုင်းတွေဒီအခြေအနေတွေကိုပြည်သူလူထုနဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေအသီးသီးနဲ့ကျွန်တော်တို့ပူးပေါင်းပြီးဒီအပြောင်းလဲကိုကျွန်တော်တို့ဝိုင်းဝန်းကြိုးပမ်းမယ်ဆိုရင်တရားဥပဒေစိုးမိုးရေးနဲ့အညီဒီမိုကရေစီနိုင်ငံတော်ကြီးကိုကျွန်တော်တို့ထူထောင်သွားနိုင်မှာဖြစ်ပါတယ်
။ထိရောက်တဲ့ဥပဒေစိုးမိုးမှုမရှိရင်ဒီမိုကရေစီစနစ်ပေါ်ထွန်းနိုင်ဖို့ခက်ခဲနိုင်တယ်လို့လည်းသတိပေးပြောဆိုခဲ့ပါသေးတယ်။တရားဥပဒေစိုးမိုးဖို့ပြည်သူဗဟိုပြုဝန်ဆောင်မှုရှေ့ရှုလုပ်ငန်းလှုပ်ဆောင်ဖို့အတွက်ပြည်သူတွေအနေနဲ့ဒီမိုကရေစီစံနှုန်းနဲ့ကိုက်ညီတဲ့ ဥပဒေတွေကိုလေးစားလိုက်နာပြီးကျင့်ကြံနေထိုင်ကြဖို့ပညာပေးလုပ်ငန်းစဉ်တွေကိုများများလှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အစိုးရတဲ့အနေနဲ့ဒီမိုကရေစီနီးကျစည်းကမ်းရှိဖို့လူထုဗဟိုပြုထက်ဥပဒေကိုလေးစားတတ်ဖို့ဥပဒေကိုဗဟိုပြုကထိန်းချောင်းပြုပြင်သွားမယ်လို့သူကအခုလို့ပြောပါတယ်
။တာဝန်ယူမှုတာဝန်ခံမှုဆိုတာကိုယ့်ကိုယ်ကိုယ်ကနေစပြီးမေ့ရမှာဖြစ်ပါတယ်။ငါတို့ပြည်သူဘက်ကငါကဘလောက်တာဝန်ယူတာဝန်ခံမှုနဲ့ဥပဒေစီမင်းစည်းကမ်းတွေနဲ့အညီနေထိုင်နေတယ်လဲဆိုတာကိုစဉ်းစားမှာဖြစ်ပါတယ်။ကျွန်တော်တို့ကဥပဒေစီမင်းစည်းကမ်းလုံထုံးလုံနည်းတွေအပေါ်မှာပဲရပ်တည်ပါမှာဖြစ်ပါတယ်။လူတွေပေါ်မှာအခြေပြုပြီးစဉ်းစားမှာမဟုတ်ပါဘူး။
လက်ရှိမှာတော့ရဲတပ်ဖွဲ့ရဲ့ရက်တရာစီမံကိန်းအနေနဲ့မူရစ်ဆေးဘွားနဲ့တရားဥပဒေစိုးမိုးနိုင်ရေးအတွက်ဦးစားပေးလှုပ်ဆောင်ဖို့စီစဉ်ထားရမှာရဲတပ်ဖွဲ့အင်အားလုံလောက်မှုမရှိသေးပေမဲ့အကောင်းဆုံးကာကွယ်လှုပ်ဆောင်နေကြောင်းလက်ရှိစီမံကိန်းအတွက်အသုံးပြုနေတဲ့ရဲအင်အားနဲ့ပတ်သက်ပြီးရန်ကုန်တိုင်းရဲမှုကြီးဦးဝင်းနိုင်ကအခုလိုပြောပါတယ
်။ဖွဲ့စည်းရေးအင်အား1982ရှိရမယ်နဲ့လက်ရှိ9980ရှိတဲ့ရဲရဲနဲ့ပြည်ပြည်ထိုးအောင်ဒီလိုထောက်မှန်ဆက်ဆက်လေးကိုဝင်ငွေကြောင်နဲ့တရားဥပဒေစိုးမိုးကြောင်ဆောင်ရွက်နေရတဲ့အခါတွေ့ရှိရမှာဖြစ်ပါတော့။ရန်ကုန်တိုင်းကရေတပ်ဖွဲ့နဲ့လူကြီးတွေရှိနေတဲ့သုံးကြနေတာကြောင်ကိုဆက်ဆံရကြတွေ့ရှိရမှာဖြစ်ပါတယ်။ဘုရင်ကြောင်ရေတရားစီမံချက်နဲ့ကျွန်တော်ဆောင်ရွက်နေတဲ့အခါမှာရခိုင်တပ်မတ်ချက်တွေကရှင်းရင်းအားပေါ်မှာ90%ကနေဖွက်ထားတာလို့ရတရားစီမံချက်တွေကကျွန်တော်အစီအုံနဲ့ဆောင်ရွက်ချက်ချက်ရှင်းရင်းအား9980ပေါ်မှာ900%ကနေတော့ဒီတော့90%ပြီးလို့ကျွန်တော်တို့ဒီစီမံကိန်းကျက်မှာကျွန်တော်တို့အင်အားစုသွားထားတာရှိပါတယ
်။စီမံချက်ကာလအတွင်းစီမံချက်လုပ်ငန်းတွေပြည့်မီရေးအတွက်ရန်ကုန်တိုင်းရဲတပ်ဖွဲ့ဝင်တွေအပြင်မူရစ်လူကုန်ကူးမှုနဲ့ရင်ထင်းရဲစတဲ့သက်ဆိုင်ရာဌာနတွေအလိုက်ရဲဝန်တန်းတွေကလည်းပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ရဲမှူးကြီးဝင်းနိုင်ကပြောပါတယ်။ရက်တရာစီမံချက်ကိုမေလ1ရက်နေ့တည်းကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးဒီရက်တရာအတွင်းအသိပညာပေးခြင်းဈေးစူပါမတ်ကတ်နဲ့ပုဂ္ဂလိကလုပ်ငန်းတွေကလုံခြုံရေးတွေကိုတင်နန်းပေးခြင်းလုံခြုံရေးဆက်သွယ်ရေးဆိုင်ရာသတင်းအချက်အလက်စုဆောင်းခြင်းမူရစ်ဈေးဘွားကိုအထူးစီမံချက်အနေနဲ့ဖန်ဆီးရေးယူခြင်းစတဲ့လုပ်ငန်းစဉ်တွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ကြေညာထားပါရှင
့်မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပိတ်ပင်နေသူတွေလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေမြောက်ကိုရီးယားနဲ့စီအေးရကုန်းနဲ့ဆက်ဆံရေးတိုးမြှင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေးရပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်အမေရိကန်ကဆက်ချထားတဲ့တန်ခတ်ရေးရမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားအခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-9994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မတားခင်နိုင်ပိုင်းတွင်ထုတ်လွှင့်တော့မယ့်ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ဒီဆွေးနွေးပြရစီရှင်အခုတောင်လေးလုံးဆရာတော်စာရေးဆရာကိုပညာအမရပူရရဲ့နိုင်ရည်သတင်းကိုပြောပြပြရစီရှင်မြမစာပေလောကမှာကလောင်မီကိုပညာအမရပူရဖြစ်ထင်ရှားတဲ့တန်ဃာတော်တစ်ပါးဖြစ်သူဆရာတော်ဗတ္တန္တပညာဇောတာဟာဒီကနေ့မနေ့ပိုင်းကပြန်လည်တော်မူသွားခဲ့ပါပြီရင်ကျေးမှုနဲ့သမိုင်းဆိုင်ရာဆောင်းပါးအများပြားကိုရေးသားခဲ့ပြီးဆိုင်ဆရာကဗျာဆရာတွေကိုတန်ဖိုးထားသူတူဖြစ်တဲ့ဆရာတော်ကိုပညာအမရပူရပြန်လွန်တော်မူသွားတာဟာမြမစာပေလောကအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်စာပေလောကသားတွေကသတ်မှတ်ကြပါဗျ။မန္တလေးတိုင်းအမရပူရမြို့နယ်တောင်တမန်အင်းဆောင်မှာရှိတဲ့ဆရာတော်သတင်းသုံးနေထိုင်ရာအကြောင်းကိုအစွဲပြုပြီးတောင်လေးလုံးဆရာတော်လို့လည်းထင်ရှားတဲ့ဆရာတော်ဆိုင်ဆရာကိုပညာအမရပူရဟာကစုံလာပြည်နေလည်းဖြစ်တဲ့ဒီကနေ့မေလ27ရက်စနေနေ့မနေ့ပိုင်းကပြန်လွန်တော်မူသွားခဲ့တာပါ။ဆရာတော်ဟာမြန်မာစာပေလောကအတွက်အရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်ခဲ့သူဖြစ်တယ်လို့မန္တလေးမြို့ကန်စာနယ်ဇင်းဆရာတဦးဖြစ်သူဆရာကျော်ရင်မြင့်က VOE ကိုပြောပါတယ်
။ဒီတောင်လေးလုံးကျောင်းတိုင်းမှာစာပေနဲ့ပတ်သက်တဲ့ပွဲလမ်းတွေအခမ်းအနားတွေကိုအရင်ဆရာနာရှင်အစိုးရရဲ့အညိုညင်ခံပြီးတော့ကျင်းပခဲ့တယ်။အဲ့ဒီလိုကျင်းပလို့စာရေးဆရာတွေခုနဒီမိုကရေစီမြန်မျိုးတွေကစုစုစည်းစည်းနဲ့ဆုံတွေ့ခွင့်ရကြတယ်ဆုံတွေ့ခဲ့ရတယ်တခါဆရာတော်ကဒီကြောင့်မှာအမတ်တရားဖြစ်ပင်လေအမတ်တရားကြောက်တုံးကိုတိုက်ထူထားတယ်။ဆရာဦးဝင်းတင်တို့ဆရာတင်မိုးတို့အပါဝင်ပေါ့လေ။အများကြီးပဲစာမျက်နှာတင်း နတကာဆံမိုက်ခင်မင်းယူဆံငွေရောင်းဆရာကြီးမဟာစီဆရာတပင်တရားဆရာတင်မှုစတယ်ပေါ့လေအဲ့ဒီလိုပုံကိုယ်တွေအတွက်အမတ်တရားကြောက်တုံးတွေစိုက်ထူပြီးတော့မှသူကဒီအများအကျိုးကိုဥစားပေးလို့တဲ့ဒီဒီဒီဒီပတ်တိုင်ရက်တီတဲ့ဆရာကြီးဆရာတပြားဆရာတွေကိုသူကအလေးမြတ်ပြုအမတ်တရားပြုတတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်ဒီလိုပုဂ္ဂိုလ်မျိုးဆုံးသွားတာကကျွန်တော်တို့မြန်မာစာပေလောကအတွက်အင်တာမအကြီးမားတဲ့ဆုံးရှုံးမှုကြီးလို့မြင်ပါတယ
်ဆရာတော်ပြန်လွန်တော်မူချိန်မှာတက်တော်84နှစ်ဝါတော်64ဝါရှိပါပြီဆရာတော်ရဲ့အန်တီမစာပနာအခမ်းအနားကျင်းပဖို့စီစဉ်နေတာနဲ့ပတ်သက်လို့တော့ဥကြရင်မြင့်ကအခုလိုရှင်းပြပါတယ
်ဒီနေ့ညနေပိုင်းမှာဒီမာကနိုင်ရင်ကနာကဆရာတို့ကြီးတွေရောနောက်တခါမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့ရောက်လာပြီးတော့ကျွန်တော်တို့အကြအပြင်တိုင်မြင်ထားတာရှိပါတယ်အဲ့ဒါကတော့ဆရာတော်ကို၃ရက်ရုပ်ကလပ်ကိုပြုကြောင်ထားမယ်လမဲ့မေ24ရက်နေ့မနေ့ဆယ်နာရီမှာလင်းစင်ကုန်းတုတ်တံမှာလူတင်းကြိုမယ်လူတင်းကြိုပြီးတော့အယိုးပြာကိုအဲ့ဒီလင်းစင်ကုန်းမှာပဲကုတင်းပြီးတော့မှပြင်ညာထားရှိမယ်အဲ့ဒီလိုပြင်ဆင်ထားပါတယ်နောက်တစ်ချက်ကတော့ကျတော့ဒီဘောင်းလုံးကဆိုဆူဆောင်းထားတဲ့မှာကြောက်ခိကလေးကတမိုင်းထောက်ထားပြီးကြီးနေရှိတယ်။နောက်ကစာအုပ်စာရန်တွေဒီပရပိုက်တွေရှိတယ်။ဒါရီအလုံးကိုကျတော့ပြညာအမှတ်တရပြတိုက်ဆိုပြီးတော့မှဖွင့်လေးလေးကလေးအတွက်လည်းခုနအတိုင်းဝင်ဒီချုပ်ကကျတော့ဒီနေရောအကြအပြင်တင်ပြထားပါတယ်
။တောင်လေးလုံးဆေရတော့ကိုပညာအမရပူရာရေးသားတဲ့တောင်တမန်ဝင်းကျင်တမိုင်းဝင်နေရာများစာဟုတ်ဟာ1996ခုနှစ်မှာစာပရိသဝိဇ္ဇာကဏ္ဍအတွက်အမျိုးသားစာပေစုချီးမြှင့်ခြင်းခံခဲ့ရပါတယ်ရှင်။ VOA American တန်ရဲ့စနေနေ့ညနေဘက်အစီအစဉ်တွေကို Washington DC မြို့တော် American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။VOA ကိုအီးမေးလ်ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုပို့ပို့နိုင်ပါတယ်ရှင်အခုတရက်အကျဉ်းချုပ်ကိုကိုရနိုင်ကညင်ညာပေးပါဦးမယ်ရှင
်ကျော်သပရီနေ့အစောပိုင်းကအီဂျစ်လေကြောင်း line by flight 804လေယာဉ်ဟာမြေတဲပင်လယ်တဲကိုထိုးမကျသွားခင်မိနစ်ပိုင်းအလိုမှာလေယာဉ်ကိုယ်တယ်ထဲမှာမိခိုးအချက်ပေးတံတွေပေါ်ထွက်ခဲ့တယ်လို့လေယာဉ်ရဲ့ပြန်တမ်းမှုမှတ်တမ်းအချက်လက်တွေကသိရပါတယ်လေကြောင်းလိုင်းလုပ်ငန်းဆိုင်ရာသတင်းတွေကိုဖော်ပြနေတဲ့ The Aviation Herald website ကဖော်ပြခဲ့တဲ့အချက်လက်တွေကလေယာဉ်မပြတ်ကျခင်လေတဲ့မှာရေအိမ်တဲကမိခိုးအချက်ပေးခေါင်းလောင်းကထမိခဲ့တာကိုပြနေတယ်လို့ဆိုပါတယ်ခင်ဗျာအီရန်နိုင်ငံဘက်ဒတ်မြို့ကလုံခြုံရေးအထူးတင်းကျပ်ထားတဲ့နိုင်ငံတကာအစိုးရမှတောက်ကြနေတုန်းကဆန္ဒပြသူတွေအတင်းဝင်ရောက်ဖို့ကြိုးပမ်းခဲ့ပြီးတင်းမာမှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုဒီကနေ့မနက်အစောပိုင်းမှာတော့အခြေအနေတွေပြန်ပြီးတော့တည်ငြိမ်လာခဲ့ပါတယ်။တောက်ကြနေနေလေကတော့လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေတကယ်ကြီးစံအစ်စ်တွေနဲ့ပြစ်ခတ်နေနေခဲ့တာကြောင့်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မြောက်ပိုင်းမှာမြောက်အတ္တလန္တစ်စစ်စာချုပ်နေတိုးအဖွဲ့ရဲ့ကားတစ်စင်းကိုအသေးခံဘုံခွဲသမားတို့ကတိုက်ခိုက်ခဲ့တယ်လို့အာဖဂန်မှာရှိတဲ့နေတိုးတပ်ဖွဲ့ကပြောလိုက်ပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာရတော့မရှိဘူးလို့လည်းဆိုပါတယ်ခင်ဗျာ။ Republican သမ္မတလောင်းဖြစ်ဖို့တေချာလောက်ဖြစ်နေတဲ့ Donald Trump ဟာ American နိုင်ငံမှာလက်နက်ကင်ဆောင်ခွင့်ရရှိရေးအတွက်ဥဆောင်လှုပ်ရှားနေတဲ့ National Rifle Association ရဲ့ထောက်ခံမှုကိုရပြီးတဲ့နောက်လက်နက်ကင်ဆောင်ခွင့်နဲ့ဆိုင်တဲ့ကိစ္စတွေကိုပြောဆိုပြီးပြိုင်ဘက် Democrat သမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေတဲ့ Hillary Clinton ကိုတိုက်ခိုက်လိုက်ပါတယ်။ကမ္ဘာတဝန်းစားသုံးသူတွေရဲ့ငွေကြေးသုံးစွဲမှုဟာအရန်ကိုကြာဆင်းနေတယ်လို့ဂျပန်နိုင်ငံမှာကျင်းပနေတဲ့စက်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးတွင်မှစမုထိပ်သီးနိုင်ငံ9နိုင်ငံရဲ့ဗန္ဓာရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုရနိုင်ကျင်းညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ် VOA American တန်ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.